Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ13ရက်တနင်္ဂနွေနေ့ညနေခင်း VOA American သတင်းရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အသံဖြင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရွေးကောက်ပွဲရှုံးနိမ့်ခဲ့ရတာ FBI ကြောင့်လို့ Hillary Clinton ကပြောဆိုလိုက်ပါတယ်သမ္မတအဖြစ်ရွေးကောက်ခံထားသူ Donald Trump ကတော့နိုင်ငံတော်ဝန်မှာဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရပါတယ်ပပူအနျူကီနီနဲ့နိုရူကျွန်းတို့မှာထိမ့်သိမ်းခံထားတဲ့ဒုက္ခတွေတချို့ကိုအမေရိကန်ပြည်ထောင်စုမှာအခြေချခွင့်ပြုဖို့သဘောတူလိုက်ပါပြီဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျော်ကျော်သိနေတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့အမေရိကန်သမ္မတအဖြစ်ရွေးကောက်ခံလိုက်ရတဲ့ဒီ Donald Trump ရဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးနောက်တရုတ်နိုင်ငံတွင်ချိုးဖောက်မှုတွေရှိနေတဲ့လူခွင့်ရေးပေါ်မှာဘလို့ကင်တွေဖြစ်ရှင်းမလဲဆိုတဲ့အကြောင်းနဲ့အတူရခိုင်ပြည်နယ်တွင်းကနေဆက်လုံခြုံရေးပြဿနာကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရထိထိရောက်ရောက်ကင်တွေဖြစ်ရှင်းတင်ပါတယ်ဆိုတဲ့အကြောင်းကိုတော့
ဒီကိစ္စကိုတော့နိုင်ငံခေါင်းဆောင်အနေနဲ့ပေါ့ဒီကိစ္စကတိုင်တွေပြီးတော့မှတော့ပြင်းရှင်းပေးတင်တယ်လို့ကျွန်တော်ထင်တယ်
။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဆက်လက်ထိန်းချုပ်ဖို့ကြိုးပမ်းနေတဲ့အချိန်ဘာတွေကအဟန့်အတားဖြစ်စေပါသလဲ။ဆေးရုံမှာဆေးမတိုးတဲ့ရောဂါပိုးမွားတွေတိုးပွားလာနေတဲ့အကြောင်းစတဲ့သတင်းတွေတွေကိုမတိစက်ခင်အခုရေဆုံးတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရှုံးနိမ့်ခဲ့သူ Hillary Clinton ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ညွှန်ကြားရေးမှူး James Comey ကြောင့်ရွေးကောက်ပွဲရှုံးခဲ့ရတာဖြစ်တယ်လို့ပြစ်တင်ပြောဆိုခဲ့ပါတယ်။သူမရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အတွက်ရန်ပုံငွေလှူဒါန်ခဲ့သူတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုတာမှအခုလိုထောက်ပြခဲ့တာပါ။FBI ညွှန်ကြားရေးမှူးက Mrs. Clinton ရဲ့ကိုယ်ပိုင်အီးမေးလ်အသုံးပြုမှုနဲ့ပတ်သက်ပြီးပြန်လည်စုံစမ်းစစ်ဆေးမယ်လို့ပြောဆိုလိုက်တာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအရှိန်အဟုန်ပြတ်သွားတာဖြစ်တယ်လို့ Mrs. Clinton ကပြောပါတယ်။အင်ကာနဲ့ American သမ္မတရွေးကောက်ပွဲမတိုင်ခင်သတင်းပတ်တွေအတွင်းမှာ Democrat သမ္မတလောက် Mrs. Clinton ကပြန်ပက် Republican သမ္မတလောက် Donald Trump ထဲလူလူစစ်တမ်းအားလုံးနှိပါမှဥဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မဲရည်အတွက်မှုတွေစတင်ပြီးမဲယုံတွေပိတ်သိမ်းပြီး12နာရီလောက်အတွင်းမှာပဲDonald Trump ကနိုင်ငံတော်မှာထိမှတ်မထားပဲအနိုင်ရခဲ့တာပါ FBI ညွှန်ကြားမှု James Comey က Mrs. Clinton နဲ့ပတ်သက်ဆက်နွယ်တဲ့ email အစ်စ်တွေထပ်ပြီးတွေ့ရတဲ့အကြောင်းလွှတ်တော်ကိုစာပေးပို့ခဲ့ပြီးရွေးကောက်ပွဲကျင်းပဖို့17ရက်အလိုမှာလူသိရှင်ကြားထုတ်ပြန်ခဲ့တဲ့ကိစ္စဟာအော်အော်တောင်းနှင်ဖြစ်ခဲ့ရပြီးဒီကိစ္စကိုကြော်လာနိုင်ဖို့တိတ်ကိုခက်ခဲခဲ့တယ်ဆိုတာကိုနိုင်ငံတော်ကောက်ယူတဲ့လူလူစစ်တမ်းတွေကိုပြန်လည်သုံးသပ်တွေ့ရတယ်လို့ Mrs. Clinton ကစနေနေ့မှာအလှူရှင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ Mrs. Clinton တယ်လီဖုန်းနဲ့ပြုလုပ်တဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်၃ဦးကရွေးကောက်ပွဲရလအပေါ်သူမရဲ့သုံးသပ်ချက်ကိုပြန်ပြီးပြောပြခဲ့တာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်
။ရွေးကောက်ခံသမ္မတ Donald Trump ကိုအမေရိကန်နိုင်ငံတော်မြို့ကြီးတွေမှာဆန္ဒပြကန့်ကွက်တာတွေဆက်ဖြစ်နေပြီးစနေနေ့နှောင်းပိုင်းတွင်းကလည်း Washington DC မြို့တော်က Trump အပြည်ပြည်ဆိုင်ရာဟိုတယ်ပြင်ပမှာဆန္ဒပြကြပါတယ်။တဓာရီစောက်ပါတတိုင်းတွေမစောက်ပါနဲ့လို့အဓိပ္ပာယ်ရမယ် bridges not walls ဆိုတဲ့ကြွေးကြော်တန်းတွေကိုဆန္ဒပြသူတွေကအော်ဟစ်ကြပါတယ်အမေရိကန်နိုင်ငံတောင်ဘက်ကမက္ကဆီကိုနိုင်ငံသားတွေနိုင်ငံထဲဝင်မလာနိုင်အောင်အဲ့ဒီမှာတတိုင်းကြီးစောက်မယ်လို့ Mr. Trump ကကတိပြုပြောဆိုထားတာကိုယဉ်ညွန်းပြီးကန့်ကွက်ကြွေးကြော်ကြတာပါမက္ကဆီကိုနိုင်ငံသားတွေဟာရာဇဝတ်ကောင်တွေမရင်းကောင်တွေဖြစ်ကြပြီးနိုင်ငံထဲမဝင်နိုင်အောင်တားဆီးမယ်လို့ Mr. Trump ကပြောထားပါတယ်နယူးယောက်မြို့မှာလည်းမန်ဟတ်တန်အရက် Union Square နေရာကနေရွေးကောက်ခံသမ္မတရဲ့နေအိမ်ဖြစ်တဲ့ Trump Tower ရှိကိုလူ2000ကျော်ကြီးတက်ဆန္ဒပြကြပါတယ်။နိုင်ငံတော်မှာလာမယ့်ရက်တွေအတွင်းဆန္ဒပြပွဲတွေဆက်လုပ်သွားဖို့ Facebook ပေါ်မှာစီစဉ်စော်ဩနေကြဆဲပါ။ဆန္ဒပြသူတွေဟာ Black Lives Matter, Not My President စတဲ့စာမျက်နှာတွေကိုကင်ပြီးဆန္ဒပြကြပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာဟိုဘက်ဒီဘက်ဆန့်ကျင်ပြီးတော့အပြင်းထန်ဖြစ်ခဲ့ပြီးတဲ့နောက် Trump ရဲ့သမ္မတတန်းတွင်အမေရိကန်လူမှုအခွင့်အရေးတွေလျော့ပါးသွားပြီးမတည်မငြိမ်ဖြစ်လာမှာကိုစိုးရိမ်နေလို့ဆန္ဒပြသူတွေကပြောကြပါတယ်။Los Angeles မြို့မှာလည်းလူပေါင်း 6,000 လောက်စုဝေးဆန္ဒပြကြပါတယ်
။ American သမ္မတအသည့်အဖြစ်ရွေးကောက်ခံရတဲ့ Donald Trump က Obamacare လို့ခေါ်တဲ့ကျန်းမာရေးစောင့်ရှောက်ရေးဥပဒေကိုရုတ်သိမ်းတာနဲ့အစားထိုးတာကိုတပြိုင်တည်းလှုပ်ဆောင်မယ်လို့ပြောဆိုလိုက်ပါတယ်။ American ရုတ်တံ CBS TV ကဒီကနေ့တနင်္ဂနွေနေ့ညမှာထုတ်လွှင့်ဖို့စီစဉ်ထားတဲ့60 minutes 60အစီအစဉ်တွေ့ဆုံမေးမြန်းကမှာ Mr. Trump ကကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပြောင်းလဲမယ့်အစီအစဉ်က ငွေကုန်ကြေးကျပိုသက်သာပြီးကျန်းမာရေးစောင့်ရှောက်မှုပိုကောင်းလာမယ်လို့ပြောဆိုပါတယ်။ Obama Care လို့ခေါ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ Mr. Trump ကလက်ရှိကျန်းမာရေးစောင့်ရှောက်မှုတွေကအ ਨੇ စုံအစီအစဉ်နှစ်ခုဆက်ပြီးထားဖို့ဆန္ဒရှိတဲ့အကြောင်းလည်းပြောပါတယ်။ယောဂခံစားနေရသူတွေ၊နောက်မိဘနဲ့အတူနေနေတဲ့အသက်26နှစ်ပြည့်ပြီးအရွယ်ရောက်ပြီးသူတွေကိုမိဘတွေရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ထဲမှာဆက်ပြီးပါဝင်နိုင်တဲ့အစီအစဉ်တွေဖြစ်ပါတယ်။ 60 Minutes အစီအစဉ်တာဝန်ခံ Leslie Stein နဲ့တွေ့ဆုံမေးမြန်းကမှာမစ္စတာထရန့်ကလူမှုကွန်ရက်မီဒီယာတွေကဆက်သွယ်ရေးမှာအရေးပါတယ်လို့ယူဆတဲ့အကြောင်းပြောပြီးဒီလူမှုကွန်ရက်တွေကိုသူကြိုက်တယ်လို့ပြောနေတာမဟုတ်ပေမဲ့လူမှုကွန်ရက်ကသူ့ရဲ့ပြိတ္တ28တန်းထံကိုသူပြောချင်တာတွေရောက်ရှိစေခဲ့တယ်လို့ပြောပါတယ်။လူမှုကွန်ရက်မီဒီယာကသမ္မတရွေးကောက်ပွဲမှာအနိုင်ရစေဖို့အထောက်အကူဖြစ်စေခဲ့တယ်လို့လည်းမစ္စတာထရန့်ကပြောပါတယ်။သူသုံးတဲ့ငွေပမာဏထက်တစ်ဖက်ပြိုင်ဘက်ကပိုပြီးသုံးခဲ့တဲ့ရွေးကောက်ပွဲမှာလူမှုကွန်ရက်မီဒီယာကသူအနိုင်ရစေဖို့အထောက်အကူပြုခဲ့တာလို့လည်းမစ္စတာထရန့်ကပြောပါတယ်။ရွေးကောက်ပွဲကြိုကာလအတွင်းTwitter လူမှုကွန်ရက်မှာအတော်လေးပြင်းပြင်းထန်ထန်ရေးသားခဲ့တဲ့ရွေးကောက်ခံသမ္မတ Trump ကတော့သူသမ္မတရာထူးလက်ခံပြီးတဲ့နောက် Twitter အသုံးပြုခဲ့ရင်တော့တိမ်တိမ်မွေ့မွေ့သုံးမယ်လို့ပြောဆိုခဲ့ပါတယ်ရှင်
။ရွေးကောက်ခံသမ္မတ Donald Trump နဲ့ဘယ်လိုဆက်ဆံသွားကြမလဲဆိုတဲ့ပေါ်ဥရောပသမဂ္ဂ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဆွေးနွေးကြဖို့ရှိပြီးဗြိတိသျှနဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးတွေကတော့အဲ့ဒီအထူးဆွေးနွေးပွဲကိုတက်မှာမဟုတ်ပါဘူး။အင်္ဂါနေ့ရွေးကောက်ပွဲမှာထင်မှတ်မထားပဲ Trump အနိုင်ရသွားပြီးတဲ့နောက် Brussels မြို့မှာရေးပေါ်စည်းဝေးကျင်းပဖို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲFederica Mogherini ကခေါ်ထားတာပါ Trump ဟာမဲဆွယ်စည်းဝေးကာလအတွင်းဥရောပနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ဂရိကဝတ်တွေအပေါ်မေးခွန်းထုတ်တာအပါအဝင်တခြားမူဝါဒသဘောထားတွေပြောဆိုထားတာကြောင့်အဲ့ဒီအပေါ်ဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့စည်းဝေးကိုဗြိတိသျှနိုင်ငံခြားရေးဝန်ကြီး Boris Johnson တက်မှာမဟုတ်ပေမဲ့တနင်္လာနေ့လုံမဲ့နိုင်ငံခြားရေးကောင်စီပုံမှန်စည်းဝေးကိုတော့တက်မယ်လို့ဗြိတိသျှနိုင်ငံခြားရေးယုံပြောခွင့်ရသူကပြောပါတယ်ဒီကနေ့လုံမဲ့အပေါ်ဆောင်အစည်းအဝေးမျိုးလိုအပ်တယ်လို့မမြင်တဲ့အကြောင်းအမေရိကန်ရွေးကောက်ပွဲအချိန်စရာဟာအစောကြီးကတည်းကရှိထားပြီးဖြစ်ကြောင်းဒီမိုကရေစီနှိကျလှုပ်ဆောင်ချက်တခုပြီးသွားပြီဖြစ်ပြီးပြည်ထောင်နိုင်ငံအတွက်အကောင်းဆုံးရလဒ်တွေရလာစေရေးတည်ကြစေဖို့လက်ရှိနဲ့အနာဂတ်အစိုးရအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြည်ထောင်နိုင်ငံသားကြီးပြောခွင့်ရကပြောပါတယ်ပြည်ထောင်နိုင်ငံသားကြီးဝန်ကြီးယွန်မာ့ခ်အိုင်ရိုဟာလည်းအစည်းအဝေးတွေတိုက်နေလို့ဆိုတဲ့အကြောင်းပြချက်နဲ့ဒီအစည်းအဝေးကိုမတက်ဘူးလို့ AFP သတင်းဌာနကပြောပါတယ်
ဘေးကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ဩစတြေးလျနိုင်ငံကိုလေတီနဲ့သွားရောက်နိုင်ဖို့ကြိုးစားရင်းမအောင်မမြင်ဖြစ်ပြီးနောက်ပါပူဝါနယူဂီနီနဲ့နော်ရူးကျွန်းတို့မှာထိမ့်သိမ်းခံထားတဲ့ဩစတြေးလျကဒုက္ခသည်တွေကိုခေါ်ယူဖို့အမေရိကန်ပြည်ထောင်စုကသဘောတူလိုက်ပါတယ်။ဒီသဘောတူညီချက်ကတချိန်သာခေါ်ယူမှာဖြစ်ပြီးနောက်တစ်ကြော်ထပ်ပြီးခေါ်ယူဖို့မပါဘူးလို့ဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘယ်ကပြောပါတယ်။အမျိုးသမီးတွေကလေးတွေနဲ့မိသားစုတွေကိုဦးစားပေးတဲ့ပြည်လဲထူထောင်ရေးအစီအစဉ်ဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဩစတြေးလျမှာနိုင်ငံရေးခေါလုံခွင့်လျှောက်ထားနိုင်ဖို့လှေတွေနဲ့ရောက်လာသူတွေကိုပစိဖိတ်သမုတ်တရားတဲ့ကကျွန်းတစ်ခုကထိမ့်သိမ်းစခန်းတွေကိုပို့ဆောင်ထိမ့်သိမ်းပြီးဒီလူတွေဟာဒုက္ခတဲ့အစ်အမှန်ဖြစ်နေရင်တောင်းမှပဲဩစတြေးလျနိုင်ငံတွင်းကိုရာသက်ပံဝင်ခွင့်တားမြစ်တာဖြစ်ပါတယ်။တချို့ရွှေပြောင်းနေဆိုရင်နှစ်ပေါင်းများစွာဒုက္ခခံရတဲ့ဒီကျွန်းပေါ်ကလူနေမှုအခြေအနေတွေကိုတော့လူခွင့်ရဖွဲ့တွေကအတော်လေးစိုးရိမ်နေကြတာပါ။အမေရိကန်ပြည်ထောင်စုကိုအခြေချခွင့်မရသူတွေအတွက်တော့နိုရူးကျွန်းမှာနှစ်20နေထိုင်ခွင့်ဗီဇာရယူနိုင်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံတိုင်းဝန်ကြီးချွန်ကယ်ရီလည်းနယူးဇီလန်ကိုသွားပြီးဒီသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီစီစဉ်ရခွယူမဲ့ဒုက္ခတဲ့အရေးအတွက်ကတော့ရှင်းရှင်းလင်းလင်းမသိရသေးသလိုနောက်တက်လာမဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာဒီသဘောတူညီချက်ကိုဆက်ပြီးလက်တင်ခံမလားဆိုတာကလည်းမသေးကြသေးပါဘူး။ဒေါ်နယ်ထရန့်ကမွတ်စလင်ရွှေပြောင်းအခြေချသူတွေကိုခွယူမှုဆိုင်းငံ့ထားဖို့လူသိရှင်ကြားပြောဆိုထားတာဖြစ်ပါတယ်။အခုဒီဒုက္ခတဲ့တွေကအများစုကအရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဒေသကမွတ်စလင်တွေဖြစ်တယ်လို့လည်း AP သတင်းဌာနကဖော်ပြပါတယ်
။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ကလူစီကားတဲ့ဆူဖီမွတ်စလင်ဘုရားကျောင်းမှာစနေနေ့ညနေပိုင်းဘုံခွဲတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အကြမ်းဖက်ဝါဒီအဖွဲ့ကပြောလိုက်ပါတယ်။အဲဒီတိုက်ခိုက်မှုမှာလူ52ယောက်ထဲမှနေသေဆုံးပြီး100လောက်ဒဏ်ရာသွားပါတယ်။သေဆုံးသူအရေအတွက်တိုးလာဖွယ်ရှိတယ်လို့မျက်မြင်တွေနဲ့ဆရာဝန်တွေကပြောပါတယ်။အိနီဂျင်ဆင်းပြည်နယ်ကဟပ်နယ်စပ်မြို့နဲ့ကီလိုမီတာ100လောက်ပဲဝေးတဲ့ဘုရားကျောင်းမှာပေါက်ကမှုဖြစ်ချိန်ကလူရာပေါင်းများစွာရှိနေခဲ့ပါတယ်။တေဆုံးတရားရသူတွေထဲမှာမြို့သမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ ဒဏ်ရသူအများပြားဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ရှာနူရနီဖျားကျောင်းရဲ့ဒေသဆိုင်ရာတာဝန်ရှိသူတူကပြောပါတယ
်ကိုလံဘီယာအစိုးရနဲ့နိုင်ငံရဲ့အကြီးဆုံးသဘောအဖွဲ့တို့ကြားပြန်လည်ပြင်ဆင်ထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အသစ်တစ်ခုကိုကြေညာလိုက်ပါတယ်။အစောပိုင်းတုန်းကငြိမ်းချမ်းရေးသဘောတူညီချက်ကတော့လူမှုဆန္ဒခံယူပွဲမှာပယ်ချခံခဲ့ရတာဖြစ်ပါတယ်။အခုငြိမ်းချမ်းရေးသဘောတူညီချက်အသစ်ထဲမှာတော့အဖွဲ့အစည်းပေါင်းစုံရဲ့အဆိုပြုချက်တွေကိုပေါင်းစပ်ထည့်သွင်းထားတယ်လို့အစိုးရနဲ့မတ်စဝါဒီသဘုံအုပ်စုကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC တို့ရဲ့ပူးရဲကြေညာချက်မှာပြောဆိုထားပါတယ်။ပြည်ရင်းဆက်အဆုံးသတ်ရေးကျူးပတ်မှုအတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုဆုတ်ခွထားတဲ့ကိုလံဘီယာသမ္မတယွန်းမန်နျူယယ်ဆန်တိုစ်ကလည်းအခုသဘောတူညီချက်ကပိုပြီးကောင်းမွန်တယ်လို့ပြောပါရယ်အစိုးရရဲ့ဆက်ဆက်ညှိနှိုင်းရေးမှူးဟွန်ဘက်တိုဒီလာခါလီနဲ့သဘောအဖွဲ့ရဲ့ဆက်ဆက်ညှိနှိုင်းရေးမှူးအီဗန်မာကတ်လို့သိကြတဲ့လူစီယာနိုမရင်းတို့ကအခုသဘောတူညီချက်ကိုကျူးပါနိုင်ငံဟာဗာနာမှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။သဘောတူညီချက်ရဲ့အဓိကအပြောင်းအလဲတစ်ခုကတော့ FARC သဘောအဖွဲ့ရဲ့လက်ရှိပိုင်ဆိုင်မှုတွေကိုစင်ပြုစုဖို့ဖြစ်ပြီးဒုက္ခရောက်ခဲ့ကြသူတွေအတွက်ရောကြီးပေးဖို့ရည်ရွယ်တာဖြစ်တယ်လို့လည်းအစိုးရကိုယ်စားလှယ်ဒီလာခက်လီကပြောပါတယ်။သဘောအဖွဲ့ဘက်ကကိုယ်စားလှယ်ကတော့သဘောတူညီချက်တဲ့အရာလိုအပ်ချက်ကတော့လက်တွေ့လှုပ်ဆောင်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။အခုသဘောတူညီချက်အပေါ်မှာသမ္မတဆန်တိုစ်ကလူမှုဆန္ဒခံယူအောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။
တူရကီနိုင်ငံကအမျိုးသမီးနဲ့ကလေးငယ်ခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်ရပ်ဘက်လူမှုအဖွဲ့အစည်း380ရဲ့လှုပ်ရှားမှုတွေကိုအစိုးရကစနေနေ့မှရပ်ဆိုင်းလိုက်ပါတယ်။လွန်ခဲ့တဲ့လေးလကမောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်တယ်လို့တန်တရားရှိတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုအစိုးရကဆက်ပြီးနှိမ်နင်းနေတာနဲ့များအခုလိုရပ်ဆိုင်းလိုက်တာပါ။အစ္စတန်ဘူးမြို့မှာရဲတွေကရုံးခန်းတွေကိုဝန်ရှာပြီးဆော်စရန်တွေကိုတင်းစီတဲ့တောက်ကြနေနှောင်းပိုင်းကြမှာအစိုးရရဲ့အခုလိုရပ်ကိုတက်ဆိုင်ရာအဖွဲ့အစည်းတွေတိကျတာပါ။ဒီလှုပ်ဆောင်ချက်အတွက်ရဲတပ်ဖွဲ့ကဘာမှရှင်းမပြဘူးလို့လူမှုအဖွဲ့အစည်းအခြေပြုဥပဒေကျိုးဆောင်အဖွဲ့အများပြားရဲ့ရှေ့ညွေတွေက AB သတင်းဌာနကိုပြောပါတယ်။ကလေးငယ်ခွင့်ရေးဆိုင်ရာဖွဲ့စည်းတစ်ခုရဲ့အကြီးအကဲကလည်းအာဏာပိုင်တွေဟာဘယ်လိုအကြောင်းပြချက်မှမပေးဘူးလို့ပြောပါတယ်ခင်ဗျာ
။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတော့ American နိုင်ငံရဲ့သတင်းလွှာတစ်ပုဒ်နဲ့စကြင်ပါတယ်။ American သမ္မတအဖြစ်နဲ့ရွေးကောက်ခံထားရတဲ့ Donald Trump ဟာတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ပတ်သက်တဲ့လုပ်ရက်တွေကိုဝေဖန်ပြီးတော့တရုတ်ဆိုးရကိုငွေကြေးဈေးကစားသူအဖြစ်အကြိမ်ကြိမ်ပြောဆိုခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဆိုးဝါးလာတဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးသူဘာလုပ်မယ်ဆိုတာကိုတော့မသိနိုင်သေးပါဘူး။တရုတ်လူခွေလှုပ်ရှားသူတချို့ကဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်း VOA သတင်းတော် Bill I ဗီဂျင်းမြို့တော်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ဥကြော်ဆန်သားကဆက်ပြီးပြောပြပေးပါအောင်ရှင်။
ဒေါ်နယ်ထရမ့်ရဲ့မဲဆွယ်မင်းကွန်းတွေထဲမှာမွတ်စလင်တွေပြည်ပကပြောင်းရွှေ့လာရောက်သူတွေအပေါ်ဝေဖန်ပြောကြားချက်တွေကြောင့်လဲထရမ့်ရဲ့မူဝါဒအပေါ်လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်ရတဲ့အကြောင်းရင်းတစ်စက်တည်းသာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကတူရကီမှာမအောင်မြင်တဲ့အာဏာသိမ်းမှုအပြီးလောင်းနှံချီရဲ့ပြည်သူတွေကိုဖမ်းဆီးတာနဲ့ပတ်သက်လို့တူရကီအာဏာပိုင်တွေအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့ဖိအားပေးမလားလို့မေးတဲ့အခါမှာဒေါ်နယ်ထရမ့်ကအခုလိုပြောခဲ့တာ
ပါအခုလက်ရှိမှာပဲကျွန်တော်တို့နိုင်ငံမှာနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးပြဿနာတွေအများကြီးရှိနေပါတယ်ကိုယ်နိုင်ငံရဲ့ပြဿနာကိုတောင်သေချာမသိနိုင်ပဲသူများနိုင်ငံတွေကိစ္စမှာဝင်ပြောရခက်တယ်လို့ထင်ပါတယ
်လူမဲတွေကိုရဲတွေကပြစ်ခတ်လို့လူတွေဆန့်ကျင်ဆန္ဒပြနေတဲ့အချိန်မှာဒေါ်နယ်ထရမ့်ကပြည်ပကလူအခွင့်အရေးပြဿနာတွေပြောမယ်အစားကိုယ်ပြဿနာကိုကိုဖြေရှင်းသင့်တယ်လို့ပြောခဲ့တာလည်းဖြစ်ပါတယ် The New York Times သတင်းစာနဲ့ပြုလုပ်တဲ့ interview တစ်ခုထဲမှာလည်း Mr. Trump ကအခုလိုပြောပြန်ပါတယ်
အမေရိကန်အခြေအနေဘလောက်ဆိုးတယ်ဆိုတာကဘာကကြည့်နေချင်းကျွန်တော်တို့ကသွားပြီးနိုင်ငံသားအခွင့်အရေးအကြောင်းသွားတရားဟောမယ်ဆိုတာတိတ်ဟန်မကြဘူးထင်ပါတယ
်မစ္စတာထရမ့်သမ္မတဖြစ်လာမဲ့အရေးဟာတရုတ်နိုင်ငံလူအခွင့်အရေးလှုပ်ရှားသူတွေအဖို့ကတော့မကောင်းတဲ့အလားအလာတရားဖြစ်ပါတယ်မာယာဝမ်ဟာဟောင်ကောင်အခြေစိုက်လူအခွင့်အရေးလှုပ်ရှားသူတို့ဖြစ်ပါတယ်
It seems that his attitude probably spill over to a generally hostile attitude towards
ဒီလိုသဘောထားမျိုးဟာလူခွင့်ရေးဆိုရင်ရန်သူလိုသဘောထားနေတဲ့နိုင်ငံတွေပေါ့အကျိုးသက်ရောက်မှုရှိနိုင်ပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံလူခွင့်ရေးထွန်းကားရေးအတွက်စိုက်လိုက်မဲ့တဲ့ဖိအားပေးလာခဲ့တာပါအခုတိုင်းဆိုရင်ကျမတို့အတွက်အရေးကြီးတဲ့မဟာမိတ်တယောက်ဆုံးရှုံးရမယ့်အရေးကိုစိုးရိမ်မိပါတယ်ရှင
်2012မှာတရုတ်လက်ရှိသမ္မတရှင်ဂျီပင်အာဏာရလာခဲ့တဲ့က သူအာဏာချက်ထွင်မှုကိုတရုတ်နိုင်ငံလုံးသူရဲ့အာဏာချက်ထွင်ရေးနဲ့တနိုင်ငံလုံးအပေါ်ဖိနှိပ်ချုပ်ချယ်မှုတွေကိုနှီးမျိုးစုံနဲ့လုပ်ပြီးတော့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်တွေကိုလည်းချုပ်ချယ်လာခဲ့တာပါ။ခုကြာဟာတရုတ်လူခွင့်ရဲ့လှုပ်ရှားသူတူဖြစ်ပါတယ်။
他是一个成功的企业家，这倒知道吗？
上面နိုင်ငံသားမူဝါဒဘာသာရေးလူခွင့်ရေးကိစ္စတွေနဲ့ပတ်သက်ပြီးသူမဲဆွယ်စဉ်ကပြောကြားသွားတဲ့စကားတွေကိုကျွန်တော်တို့အခိုင်အမာယူဆလို့မရပါဘူးလို့ပြောသွားတာဖြစ်ပါတယ်။တခြားသောတရုတ်လူခွင့်ရေးသမားတွေကတော့အမေရိကန်နိုင်ငံရေးမှာ check and balance လို့ခေါ်ရတာအပြန်အလှန်ထိန်းချုပ်မှုတွေရှိနေတဲ့အတွက်သမ္မတထရမ့်ဟာလူခွင့်ရေးကိစ္စကိုလက်တွေ့ကျကျကင်တွယ်လာလိမ့်မယ်လို့သုံးသပ်ကြပါတယ်။တရုတ်လူခွင့်ရေးရှင်နေဂျီယွန်းစီအခုလိုပြောပါတယ
်။雖然很多人認為特朗普對未來的政策是有很多的不確定性，但是
特朗普無話的裡面嘛မရေရမသေးရတာတွေအများကြီးရှိတယ်လို့လူတွေကပြောနေကြပါတယ်။ဒါပေမဲ့အမေရိကန်ရဲ့အခြေခံတန်ဖိုးထားမှုတွေကတော့သွေဖီသွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သူပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာစီးပွားရေးနဲ့ဩဇာအရှိန်အဝါကြီးမားလာနေတယ်တော့ဒီနိုင်ငံကိုဖိအားပေးဩဇာလွှမ်းမိုးဖို့မဆိုထားနဲ့ဆွဲဆောင်ဖို့တောင်မှခက်တဲ့ထက်ခက်ခဲလာနေပါတယ်။ Trump ရဲ့အကြီးတန်းအကြံပေးသူဖြစ်သူ James Woods တွေကပြီးခဲ့တဲ့ကြာသပတေးနေ့ South China Morning Post သတင်းစာထဲမှာအခုလိုရေးသားခဲ့ပါတယ်။
တရုတ်နိုင်ငံရဲ့ရှုပ်ထွေးပယ်လီတဲ့လူမှုရေးနိုင်ငံရေးစနစ်တွေကိုကျွန်ုပ်တို့ပုံပုံသဘောပေါက်လာတာနဲ့အမျှသူတို့ရဲ့လက်ရှိစနစ်ကိုစင်ခေါ်ရတာအနေရရှိတယ်ဆိုတာပိုပြီးသိတာလာပါတယ်ကျွန်ုပ်တို့မနစ်သက်ပဲနေနိုင်ပေမဲ့ဒါကိုတခုခုတော့လုပ်ရမယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူး
လို့ရည်သားထားတာဖြစ်ပါတယ်ဆူလိုတာကတော့နိုင်ငံကြားသဘောတရားရေးအရကွဲလွဲမှုရှိနေပေမဲ့ပူနီမြဲကြနိုင်မြေအခြေအနေကိုဆက်လက်ထိန်းသိမ်းသွားနိုင်အောင်တော့အပိယူလုပ်ရမှာဖြစ်တယ်ဆိုတဲ့သဘောဖြစ်ကြောင်းပါခင်ဗျာ
အလဲဗီမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အရီဒါဂျုတ်တို့ကိုပုံမှန်66ဂါဂျီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူကွဲပြားတဲ့သဘောထားမြင်တွေရှိနေကြပါတယ်ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှန်66ဂါဂျီကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွတ်ဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်ဒီပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲအခုလာမယ့်အင်္ဂါညတိုင်းရဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392312555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒါမဲ့အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ VO ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့ရခိုင်နယ်စပ်လုံခြုံရေး NND ဆိုရအနေနဲ့ဘာတွေဆောင်ရွက်တင်ပါတယ်လဲဆိုတာကိုလည်းကြည့်ရအောင်ပါ။စနေနေ့တုန်းကရခိုင်ပြည်နယ်မောင်တော်ဒေသမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်သမားတို့ကြားတိုက်ပွဲတွေထပ်ဖြစ်ပြီးတော့တပ်မတော်အရာရှိတအူးနဲ့အကြမ်းဖက်သမား6ဦးသေဆုံးခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NND ဆိုရအနေနဲ့နယ်စပ်လုံခြုံရေးပြဿနာကိုစစ်ရေးနိုင်ငံရေးအမြင်နှစ်ခုပေါင်းပြီးတော့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုလိုအပ်နေတဲ့အကြောင်းမြမစစ်ရေးအကဲခတ်တွေကသုံးသပ်ကြပါတယ်။မယင်ချင်းနိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်
။နိုဝင်ဘာလ12ရက်နေ့နနက်အစောပိုင်းမောင်းတော်မြို့နယ်မယင်းတောင်ကျေးရွာအနီးမှာလက်နက်ငယ်ဒါလှန်မှိန်တွေကိုစီကင်ထားတဲ့အကြမ်းဖက်သမား60ခန်းလောက်ဟာနယ်မြေရှင်းလင်းရေးဆင်းနေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့ကြောင်းမြမအစိုးရဘက်ကထုတ်ပြန်တဲ့သတင်းမှဖော်ပြထားပါတယ်။အကြမ်းဖက်သမား6ဦးရဲ့အလောင်းတွေရရှိခဲ့ပြီးနယ်ကြားဆောင်ရဲစခန်းတွေကိုဝင်တိုက်ပြီးတင်းယူခဲ့တဲ့လက်နက်တချို့ကိုလည်းပြန်လည်ရရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကယာယီတပ်ရင်းမှုတပ်ဦးကြာဆုံးခဲ့တယ်လို့ဖော်ပြထားပါဗျ။ဒုတ်ဓာလှန်တွေတုံကြီးတိုက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုမျိုးကိုစစ်အင်အားတောင့်တင်းတဲ့မြမတပ်မတော်အနေနဲ့ဘာကြောင့်နှိမ်နင်းနိုင်ခြင်းမရှိသေးသလဲဆိုတဲ့မေးခွန်းကိုအများပြည်သူကမေးလာနေကြပါဗျ။ဒါနဲ့ပတ်သက်လို့မြမစီရေးအကဲခတ်လည်းဖြစ်1992ခုနှစ်မောင်းတော်အရေးနှိမ်နင်းမှုမှာကိုယ်တိုင်အတွေ့အကြုံရှိခဲ့သူလည်းဖြစ်တဲ့စစ်ထောင်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပါဗျ။
ကျွန်တော်တို့နိုင်ငံမှာအဲ့တော့လုံခြုံရေးအတွက်ကိုဒီတမတော်ထောင်လာရေးကိုတနေ့ထောင်လာရေးအဖွဲ့တီးတီးကဘာတည်းမှရယူပြီးတော့မှထောင်လာရေးနှီးနာတွေကိုအသုံးချနိုင်တဲ့မတကြမှုတည်င်းလုံခြုံရေးအပိုင်းမှာဘာမှမရတဲ့နေထိုင်မှုကျွန်တော်ရှိပါတယ်။အဲ့တော့တည်င်းမရတဲ့အကြောင်းမလို့ကြိုတင်ပြင်ဆင်မှုပါညာဘာမှလုံထားတဲ့အနေသားမလုံနိုင်ဘူး။နံပါတ်1ဝန်ထမ်းတွေပါဝင်ပေါ့လေရဲဟောတနေ့ဒီအဖွဲ့ဒီအားလုံးကနေသက်ဒီတာမှာအင်တာမှကျွန်တော်တို့ တင်းပင်းရဖြစ်ပါလေအထူးသဖြင့်တော့ဒီလက်ဘေးလက်ယူကိစ္စအလွန်များပါလေအဲ့ဒီမှာရှိတဲ့ဒီမွတ်စလင်တို့အများစုကလည်းသူတို့ပတ်စံကိုကျွန်တော်တို့ရှင်းရှင်းပြောရင်တော့ဒေါ်လာကိုပေးပြီးတော့ကိုဒီကိုရက်ဖြစ်အောင်လုပ်တဲ့အနေအထားမျိုးတွေရှိပါတယ်ဝန်ထမ်းတွေအနေနဲ့လက်လာပတ်ပေါ်မှာတာယာတဲ့အခါမှာကိုလုံးဝမဲ့တာဝန်ကိုကိုမိတဲ့အနေအထားမျိုးရှိပါတယ်နံပါတ်3လူကြီးတွေအပိုင်းပေါ့လေတာဝန်ရှိတဲ့သူတွေအပိုင်းနေတယ်ဒီဒေတာကတော့အင်္ဂလန်ဒေ့ကတော့အပြုံးတော့ရင်ကြည့်ပါဦးကွာဘာမှမဖြစ်တော့ပါဘူးကွာဆိုတော့ပေါ်ပေါ်ရွရွတွေးတာခေါ်တာကြီးရှိပါတယ်
အရင်ဗိုလ်ချုပ်မူကြီးတန်းရွှေစစ်ဆိုးရလက်ထက်တွေတုန်းကအခုလိုကြမ်းဖက်တိုက်ခိုက်မှုတွေကိုတက်မတော်ကနေရရဆက်ဆက်နှိမ်နင်းခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ကြောင်းဦးအောင်လင်းထွတ်ကပြောပါရယ်။ဒါပေမဲ့အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဆိုးရလက်ထက်မှာစီရင်နိုင်ငံရေးအမြင်ပူပေါင်းပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းသင့်တယ်လို့သူကဆိုပါရယ
်။ဒီကိစ္စကိုတော့နိုင်ငံခေါင်းဆောင်အနေနဲ့ပေါ့ပေးချေတာကင်တွယ်ပြီးတော့မှတော့ဖြေရှင်းပေးသင့်တယ်လို့ကျွန်တော်ထင်တယ်။အခုလက်ရှိနိုင်ငံရေးသမားတွေဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့ကသုံးပြတဲ့တယ်အခုချိန်မှာလူခုရေးတစ်ခုတည်းလည်းကျွန်တော်ကြည့်လို့မရဘူးဟိုဘက်ကလည်းစစ်တပ်ဘက်ကလည်းပြင်းပြင်းထန်ထန်လုပ်လို့မရဘူးဒီနှစ်ခုကြားမှာချက်တဲ့ balance ပေါ့လေလုံနိုင်ဖို့အတွက်ကနိုင်ငံရေးသမားတွေရဲ့ပါပါနနလုပ်ဖို့ဆိုရင်ကျွန်တော်တို့လိုလိမ့်မယ်တင်တယ
်မောင်းတော့ဒေတာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်မွတ်စလင်နိုင်ငံကအစိုးရတွေနဲ့အမေရိကန်ပြည်ထောင်စုအစိုးရနဲ့ပါဒေါန်ဆန်းစုကြည်ကိုယ်တိုင်တိုက်ရိုက်အပြန်အလှန်ဆက်သွယ်ဆွေးနွေးမှုတွေရှိနေကြောင်းသမရယုံပြောခွင့်ရဦးစော်ထေကသတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်
။မယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီနိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။အင်တာနက်အွန်လိုင်းပေါ်ကဆက်လက်တောက်သုံးမှုကုန်ပစ္စည်းအစ်စ်တွေနဲ့ကြော်ညာအစ်စ်တွေဟာဆက်လက်ထိန်းချုပ်မှုကြိုးပမ်းလှုပ်ဆောင်ရေးမှာချိန်ချောက်မှုတစ်ခုလိုဖြစ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးလိုက်ပါတယ်ဒီကိစ္စကိုအမြင့်ပြတ်ချေမှုမှုအတွက်လာမယ့်တစ်ပတ်ကြာရင်ဆက်လက်ထိန်းချုပ်မှုဆိုင်ရာနိုင်ငံတကာအစည်းအဝေးတစ်ခုကို New Delhi မြို့မှာကျင်းပပြုလုပ်သွားဖို့ရှိပါတယ် VOA သတင်းတောက် Lisa Schlein ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်
2005ခုနှစ်ကစတင်လိုက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဆေးလိပ်ထိန်းချုပ်မှုဆိုင်ရာမူပေါင်းသတ်မှတ်ချက်ညီလာခံဗတိန်ညင်လုပ်ငန်းစဉ်ကြောင့်အပြောင်းအလဲတွေအတော်လေးရှိလာခဲ့ပါတယ်။ဆေးလိပ်ကုန်ပစ္စည်းကြေညာတွေအပေါ်ပိတ်ပင်တားမြစ်ချက်တွေဟာအလစ်အကျဉ်တစ်ခုလိုလည်းဖြစ်လာနေပါတယ်။ဒါပေမဲ့လည်းအင်တာနက်နဲ့လူမှုကွန်ရက်မီဒီယာတွေရဲ့ကြီးထွားလာမှုတွေကြောင့်ဆေးလိပ်စက်ရုံတွေအနေနဲ့သူတို့ကုန်ပစ္စည်းတွေကိုလူငယ်တွေကြားမှာအကန့်အသတ်မရှိကြေညာပေးလို့ရနေပါတယ်။အင်တာနက်ပေါ်မှာပေါ်လာတဲ့ secret ကြေညာတွေနဲ့ရုပ်ရှင်တွေကိုလူငယ်တွေကအလွယ်တကူ download ရယူလို့ရနေတယ်လို့ WHO ရဲ့ဆေးလိပ်ထိန်းချုပ်မှုဆိုင်ရာမူပေါင်းသတ်မှတ်ချက်ညီလာခံအတွင်းဝန်ယုံအကြီးအကဲ Vera Luisa Decos E Silver ကပြောပါတယ်။ Hollywood ကနေ Bollywood အထိရုပ်ရှင်လုပ်ငန်းတွေရဲ့တရုတ်ဖော်မှုတွေဟာလူငယ်တွေရဲ့အမှုအကျင့်ပေါ်ပြင်းပြင်းထန်ထန်လွှမ်းမိုးမှုရှိနေတယ်လို့ Cos E Silver က VOA ကိုအခုလိုပြောပါတယ်။
There are a number of studies showing a clear correlation between the social acceptability.
ရုပ်ရှင်လုပ်ငန်းရုပ်ရှင်တင်ဆောင်နေတဲ့လူကြိုက်များတဲ့ pop star တွေရဲ့ပြုမှုတရုပ်ဖော်ပုံတွေဟာဆက်လိတောက်တာဆက်လိဆွဲတာတွေနဲ့ဆက်ဆက်မှုရှိနေတယ်ဆိုတာလေ့လာမှုအတော်များများမှာတွေ့ရပါတယ်
။ New Delhi မှာကျင်းပမဲ့ညီလာခံကနေကလေးငယ်တွေဆက်လိကြုံညာတဲ့ရုပ်ရှင်တွေကြည့်ရှုတာနဲ့ပတ်သက်ပြီးအဆိုပြုချက်တစ်ခုထွက်လာနိုင်တယ်လို့ Cos E Silver ကဆိုပါတယ်။အငွေ့မထွက်တဲ့ဆက်လိတွေနဲ့ရေပိုက်ကိုအသုံးပြုပြီးရှူးတဲ့တောက်တဲ့ဆက်လိတွေများလာတဲ့အပေါ်မှာစည်းကမ်းသတ်မှတ်ချက်တွေတိုးမြှင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်း WHO ကပြောပါတယ်။ရေပိုက်အသုံးပြုပြီးရှူးတဲ့တောက်တဲ့ဆက်လိတွေဟာအရန်ကိုအန္တရာယ်ဖြစ်စေတယ်လို့ဆက်လိထိန်းချုပ်မှုဆိုင်ရာမူပေါင်းသတ်မှတ်ချက်ညီလာခံရဲ့အတွင်းဝန်ယုံကတာဝန်ရှိသူတဦးဖြစ်တဲ့ Tibor Slayi ကပြောပါတယ်။
And in case of water pipes we have the evidence there.
ရေပိုက်သုံးပြီးရှူတဲ့တောက်တဲ့ဆက်လိတွေဟာပုံမှန် secret တောက်တာထက်အန္တရာယ်ပိုရှိတယ်ဆိုတာကိုကျွန်တော်တို့မှာတက်တေအထောက်အထားတွေရှိပါတယ်။ရေပိုက်သုံးပြီးရှူတဲ့ဆက်လိတောက်မှုတစ်ကြိမ်ဟာ secret အလိတ်တရာလောက်တောက်တာနဲ့ညီမျှမှုရှိပါတယ်။
ဆလိတ်ကုမ္ပဏီတွေဟာဒီကုန်ပစ္စည်းတွေကနေပြီးတော့ဈေးကွက်အတွင်းအန္တရာယ်ဖြစ်စေတဲ့ချဉ်ကပ်မှုအစ်စ်တွေကိုလှုပ်ဆောင်နေတယ်လို့ဇလိုက်ကြီးကတတိပေးလိုက်ပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆေးပညာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြခြင်းပါတယ်။ဆေးရုံတိုင်းမှာဆေးမတိုးတော့တဲ့ယောဂါပိုးမွှားတွေကတိုးပွားလာနေပါတယ်။ Antibiotic လို့ခေါ်တဲ့ပရိဇေဝဆေးတွေကိုဆယ်စုနှစ်တည်းနဲ့ချီပြီးတွင်းတွင်းကျယ်ကျယ်သုံးစွဲလာခဲ့ပြီးတဲ့နောက်မှာယောဂါပိုးတွေကဆေးနဲ့ယဉ်ပါလာကြတာပါ။အနည်းဆုံးတော့ Vetiveria ပိုးတစ်မျိုးလောက်ကပရိဇေဝဆေးအမျိုးအစားတိုင်းကိုခံနိုင်ရရှိသွားပါပြီ။ဆေးရင်ပါနေတဲ့ယောဂပိုးမွားတွေလူနာစီကိုကူးဆက်မသွားနိုင်တဲ့နီလန်တွေကိုဗီတိန်နဲ့ကဘာတဝန်းကသိပ္ပံပညာရှင်တွေစ조사ပြီးရှာဖွေနေကြပါတယ်။ VOA သတင်းတောက် George Putik သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်။
ဗြိတိန်နိုင်ငံအန်နိုဗာကစေယုံတစ်ခုမှာအခန်းတစ်ခန်းကိုဟိုက်ဒရိုဂျင်ပါရောက်ဆိုက်အခိုးငွေနဲ့ပိုးတပ်ဖို့တည်တံ့ခွဲထားပါတယ်။ဒါပေမဲ့ဒီလိုလုပ်နေကြပုံစံမျိုးနဲ့တော့စေယုံကိရိယာတွေပေါ်မှာခိုကတ်နေတဲ့အန္တရာယ်ရှိတဲ့ယောဂပုံမှားပေါင်းစုံကိုထိတိယယောက်တတ်နိုင်မှာမဟုတ်ပါဘူး။ဒါဟာဘိုင်ယိုဖင်းလို့ခေါ်ကြတဲ့တာမန်တန့်ရှင်လုပ်ငန်းတွေမှာအသက်ရှင်တတ်နိုင်တဲ့စုပြုံပေါက်ပွားနေကြတဲ့အနုဇီဝပိုးမွားတွေကနေဖြစ်ပေါ်လာနေတာပါ။အနုဇီဝပိုးမွားဆိုင်ရာပညာရှင် Fergus Watson ကအခုလိုပြောပါရယ်
။ These bacteria bunch together.And so they're in close quarters and they can share genetic information.
ဒီ bacteria တွေကအစုလိုက်အပြုံလိုက်စုပေါင်းနေထိုင်ကြတာဖြစ်ပြီးအချင်းချင်းမျိုးရိုးဗီဇာတွေဖြန့်ကြတဲ့အပြင်သူတို့ကြားစေးရင်ပါတဲ့မျိုးဗီဇာတွေလည်းကူးစက်သွားနိုင်ပါတယ်။ဒါကြောင့်ဒီ bacteria တွေပိုပြီးတန်မာလာစေပြီးယောဂပိုမှပေါင်းစုံလဲတိုးပွားလာနိုင်တဲ့အလားအလာရှိနေပါတယ်
။ Bacteria ပိုမှရတဲ့မကပဲ virus ပိုတွေနဲ့မိုးယောဂတတ်တဲ့ဆေးတွေကိုစေးရင်ပါတာမျိုးတွေဖြစ်လာနိုင်တယ်လို့သုတေသနပြုသူတွေကပြောပါတယ်။အဓိကအကြောင်းရင်းကတော့အမျိုးမျိုးသုံးလို့ရတဲ့ပဋိဇီဝဆေးတွေအလွန်အကျုံသုံးဆွဲလို့ဖြစ်တယ်လို့ Watson ကအခုလိုဆိုပါတယ
်။ Bacteria creating these resistances because they're being overwhelmed with these antibiotics.
ပဋိဇီဝဆေးမျိုးစုံကြောင့် bacteria ပိုးတွေကိုဆေးမတိုးတော့တာဖြစ်ပါတယ်။နောက်ပြီးသူတို့အချင်းချင်းကြားမျိုးရိုးဗီဇာတွေကူးစက်ပြန့်နှံ့တဲ့နေရာမှာဒီလိုဆေးရင်တဲ့ပိုးတွေရှိနေနိုင်ပါတယ်။ဒါကြောင့်ဒီလိုယောဂပိုးမွားတွေကြားမှာဆေးရင်ပါမှုတွေပြန်ပွားသွားနိုင်တာပါ။
ဒီကိစ္စကိုအရေးတကြီးပူပေါင်းကင်တွယ်မှုမရှိဘူးဆိုရင်ပဋိဇီဝဆေးမတိုးတော့တဲ့ခေတ်ကိုရောက်ပြီးတော့ဆယ်စုနှစ်တွေနဲ့ချီကြအောင်ကုသလို့ရခဲ့တဲ့တာမန်ကူးစက်ယောဂါနဲ့အသေးစားဒဏ်ရာကလေးတွေကနေအသက်ဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO က2014ခုနှစ်မှာပြောပါတယ်။ဒီနှစ်အစောပိုင်းမှာပဲဘလို့ပဋိဇီဝဆေးနဲ့မှကုလို့မရတော့တဲ့ပထမဆုံးကူးစက်ယောဂါတမျိုးတွေ့ရတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်သားစီးရေးဌာန CDC ကပြောပါတယ်။ဒီလိုပဋိဇီဝဆေးတွေယဉ်ပါနေတဲ့ကူးစက်ယောဂါပြန့်ပွားမှုကြောင့်ကမ္ဘာတဝန်းလူပေါင်း8000လောက်ထိသေဆုံးနိုင်တဲ့အတွက်ကျန်းမာရေးအရာရှိတွေကစိုးရိမ်နေကြတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညနေခင်းအတွက်သတင်းလွှာတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တန်ဂီထိုက်ကတက်လှည့်ပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ရှုံးနိမ့်ခဲ့သူဟီလာရီကလင်တန်ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူးဂျိမ်းစ်ကိုမီကြောင့်ရွေးကောက်ပွဲရှုံးခဲ့ရတာဖြစ်တယ်လို့ဖြစ်တင်ပြောဆိုပါတယ်။သူမရဲ့ရွေးကောက်ပွဲမဲဆွေစီယုံရေးရန်ပုံငွေလှူဒန်းခဲ့သူတွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာအခုလိုထောက်ပြခဲ့တာဖြစ်ပါတယ်။FBI ညွှန်ကြားမှုက Mrs. Clinton ရဲ့ကိုပိုင်အမိအသုံးပြုမှုနဲ့ပတ်သက်ပြီးပြန်ပြီးစုံစမ်းစစ်ဆေးမယ်လို့ပြောဆိုလိုက်တာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအရှင်ဟုန်ပြတ်သွားတာဖြစ်တယ်လို့လည်း Mrs. Clinton ကပြောဆိုခဲ့တာဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကို American နိုင်ငံတော်မှမြို့ကြီးတွေမှာဆန္ဒပြကန့်ကွက်တာတွေဆက်ဖြစ်နေပြီးစနေနေ့နောက်ပိုင်းတော့ကလည်း Washington DC မြို့တော်က Trump အပြည်ပြည်ဆိုင်ရာဟိုတယ်အပြင်ဘက်မှာဆန္ဒပြကြပါတယ်။တရားတွေဆောက်ပါတိုင်းတွေမဆောက်ပါနဲ့လို့အထိပ္ပယ်ရတဲ့ Bridges No Wall ဆိုတဲ့ကြွေးကြော်သံတွေကိုဆန္ဒပြသူတွေကအော်ဟစ်ကြပါတယ်။အမေရိကန်တောင်ဘက်ကမက္ကဆီကိုနိုင်ငံသားတွေနိုင်ငံထဲဝင်မလာနိုင်အောင်အဲ့ဒီမှာတိုင်းကြီးဆောက်မယ်လို့ Mr. Trump ကကတိပြုပြောဆိုထားတာကိုရှင်းညွှန်းပြီးကန့်ကွက်ကြွေးကြော်ကြတာဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump နဲ့ဘလို့ဆက်ဆံသွားကြမလဲဆိုတဲ့ပေါ်ဥရောပသမ္မတ EU နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဆွေးနွေးကြဖို့ရှိပြီး British နဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးတွေကတော့အဲ့ဒီအထူးစီဝေးဘွဲကိုတက်မှာမဟုတ်ပါဘူး။ဩစတြေးလျနိုင်ငံကိုလှေတွေနဲ့တွားရောက်ဖို့ကြိုးစားရင်မအောင်မမြင်ဖြစ်ပြီးတဲ့နောက်ပါပူဝါနယူဂီနီနဲ့နော်ရွေးကျွန်းတို့မှာထိမ့်သိမ်းခံထားတဲ့ဩစတြေးလျဒုက္ခသည်တွေကိုခေါ်ယူဖို့အမေရိကန်ပြည်ထောင်စုကသဘောတူလိုက်ပါတယ်ဒီသဘောတူညီချက်အရတချိန်သာခေါ်ယူမှာဖြစ်ပြီးနောက်တစ်ကြော့ထပ်ပြီးမခေါ်ဘူးလို့လည်းဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်တန်ဂီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twiz ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.